မေရိကန်ဒုသမ္မတကမလာဟဲရစ်နဲ့အစ္စရေးစစ်ကလအစိုးရအဖွဲ့ဝင်ကြီးဘန်နီဂက်စတိုသမ္မတအင်ဂျီရောမတနင်္လာနေ့ကတွေ့ဆုံခဲ့ပါတယ်။အစ္စရေးနဲ့ဟာမတ်စတိုကြားကာဇာဒေသမှာတရင်6ပါးကြားအပြည့်ရဲ့ရေအကောင့်ထဲဖော်ဖို့နဲ့ဟာမတ်စတိုလက်ထက်ကတစ္ဆက်ခံတွေလွတ်ဝေးရေးကိစ္စရပ်တွေကိုတိုက်တွန်းဆွေးနွေးခဲ့ပါတယ်။ဆက်လောင်နေကြတဲ့ပါလက်စတိုင်းသားတွေကိုကူညီနိုင်ဖို့ကာဇာဒေသအတွင်းလူသားချင်းစာနာမှုအကူအညီတွေပုံမပေးပို့ခွင့်ပြုဖို့ဝန်ကြီးဂက်စကိုတိုက်တွန်းမယ်လို့လည်းသူသမ္မတဟဲရစ်ကအစီအဝေးမတိုင်ခင်တရင်ထောက်တွေကိုပြောဆိုခဲ့ပါတယ်။အပြည့်ခက်ရဆက်ရဲ့အကြံပြုချက်ကိုအစ္စရေးကသဘောတူလက်မှတ်ရေးထိုးထားပေးပြီလို့လည်းအမေရိကန်ကပြောပါတယ်။အသေးစိတ်ကိုတော့အီဂျစ်နိုင်ငံကိုင်ရိုမြို့ကိုရောက်နေကြတဲ့ဟာမတ်စ်ကိုယ်စားလှယ်နဲ့ညှိနှိုင်းရအောင်ပါပါ။တနင်္ဂနွေနေ့တုန်းကလည်းကာဇာဒေသအပြည့်အဝချက်ချင်းဆောင်ရွက်ဖို့သူသမ္မတဟဲရစ်ကတောင်းဆိုခဲ့ပါသေးတယ်။သမ္မတဘိုင်ဒန်ကလည်းသူ့လိုပဲထပ်တူဆန္ဒရှိပါတယ်လို့သူသမ္မတကပြောဆိုသွားပါတယ်။